တင်တော်ဝင်းမြမှာကိုဗစ်ရောဂါကိုရှည်တန်းကကာကွယ်ထိန်းချုပ်နေရတဲ့မြန်မာစစ်မှန်ရေးဝန်ထမ်းအခြေအနေကိုအဓိကတိုင်တွင်နေရတဲ့ရန်ကုန်ဆေးရုံကြီးအခြေပြုပထမဆုံးစစ်တမ်းကောက်ရာမှာအများစု90ရာခိုင်နှုန်းကျော်ကပင်ပန်းလွန်းနေပေမဲ့ဒီအများစု85ရာခိုင်နှုန်းကျော်ကတာဝန်တိစိတ်နဲ့ဆက်ကြိုးစားလုပ်သွားမယ်လို့ဆိုပါတယ်ပြည်သူတွေအနေနဲ့ဒီကိုဗစ်ကာကွယ်စည်းကမ်းလိုက်နာမှုအားနည်းနေတဲ့ပေါ်ဒီအများစုကအားမရကြပဲအခုတည်းပိုလိုက်နာစေချင်တယ်လို့လည်းတွေးကြည့်ထားတဲ့ဒီစစ်တမ်းကောက်ယူရမှာဦးဆောင်သူရန်ကုန်ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာအခုလိုစရှင်းပြပါတယ
်ရန်ကုန်ဆေးရုံကြီးမှာလုံးလုံးနေတဲ့ဆရာဝန်သူနာပြုအပါဝင်တမန်ရေးဝန်ထမ်းပေါင်း200ကိုစစ်တမ်းကောက်ကြည့်တဲ့အခါမှာ180ကပြန်ပေးတဲ့အခြေလေးတွေရှိတယ်အဲ့ဒီအားတွေကိုကြည့်ချင်းအပြင်သူတို့စစ်ပိုင်းကရုပ်ပိုင်းတင်အားရအပီပီမှုတွေများပြီးတော့မိသားစုနဲ့လည်းမတွေ့ရဒီလိုကိုယ်တိုင်နဲ့ကူးဆက်ခံရမယ်ရန်ကုန်ရှိကြီးဆိုရင်ကူးဆက်ကြရတဲ့လူပေါင်း150ကျော်ဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အခါမှာဆက်မလုံနိုင်တော့အောင်ဝင်ပြီးနေသလားဒီကို3900ရိုင်းလုံးကတော့ဆက်မလုံနိုင်တော့အောင်ပြန်မှန်ပါတယ်လို့ဒီဒီဇင်ဘာလအစပိုင်းမှာတော့ပြောခဲ့ပါတယ်သူကမနေရရတိုင်းလို့မဟုတ်ပါဘူးဘယ်လိုလဲတဲ့ကျွန်တော်အားဖို့ကောင်းတဲ့အချက်တစ်ချက်ကဒီလိုတော့ဆက်လုံနေရရင်အလုပ်ထွက်ဖို့များစိတ်ကူးရှိသလားတို့မဟုတ်အလုပ်ကိုဆက်လုပ်ဖို့တော့အားတင်းပြီးတော့လုံမလားဆိုတဲ့အခါကျတော့85ရာခိုင်နှုန်းကျော်ဆက်လုပ်ပါမယ်အရင်တော့ပြန်မနေပါဘူးဆိုလို့ဖြစ်တယ်အဖြစ်လို့လေဆိုနေတဲ့အခါမှာသူတို့ရဲ့တာဝန်ဖြစ်တယ်သူတို့ဆက်ပြီးတော့လုပ်အောင်မယ်ဆိုတဲ့အတွက်ကြောင့်စူးစမ်းပြီးတော့လုပ်ကြည့်ဖို့အခြေအနေရှိတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီထူးခြားတဲ့တွေ့ရှိမှုတွေရှိခဲ့သေးလား
နောက်တစ်ခုကျတော့အထမပိုင်းကိစ္စရန်ကိုများနေတဲ့အခြေလုံးကဆိုရင်ပြပမှာပြည်သူလူထုကလိုက်နာမှုမရှိဘူးဆေးရုံတွေကနေခါးစည်းခံရတယ်ဆိုတဲ့အမြင်တွေရောက်လာအခုဘက်ကတော့နည်းနည်းတော့ကျလာတယ်သို့တော်လည်းပဲဒီလိုလိုက်နာမှုတွေပြန်ပြီးတော့ဆိုင်နေလုပ်ငန်းတွေဆွေးုံတွေပြန်ဖွင့်တဲ့အခါမျိုးမှာစိုးရိမ်နေစေဖြစ်ဖြစ်ဆိုရလေဒီအခြေအနေတွေ့လာတာပေါ့နော်အခုလောလောဆယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကူးစက်မှုအခြေအနေဟာသိနိုင်တယ်လို့ထင်သလားဆိုတော့ဒီဘုံ90ရာခိုင်နှုန်းကသိမနိုင်သိမရဖြစ်လာနေအောင်မယ်လို့ထင်နေတယ်ဘာကြောင့်လဲဆိုတော့ဒီလိုလူတွေကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုရှိသလားဆိုတော့ဒီဘုံ85ရာခိုင်နှုန်းကလုံလောက်တဲ့လိုက်နာမှုတွေမရှိဘူးလို့ထင်နေရတယ်။ရန်ကုန်တိုင်းမှာရောကူးစက်မှုတွေဟာတခြားတိုင်းတွေကြီးနေတဲ့အတွက်ပို့ပြီးတော့များနေရင်အကြောင်းရဘာကြောင့်လဲလို့မေးတဲ့အခါမှာလေ68ရာခိုင်နှုန်းကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းလို့လို့ဖြေပေးကြ။နောက်ကျစီတူလူတို့ကဒီလိုလိုက်နာမှုရှိတာကိုကျေနပ်မှုရှိမရှိဆိုတဲ့ကိစ္စကို66ရာခိုင်နှုန်းကကျေနပ်မှုမရှိတာကိုတွေ့ရတာပေါ့နော်။ဒါကြောင့်မလို့ကိုဗစ်ကူးစက်မှုကာကွယ်ရေးအခြေခံတွေကိုလိုက်နာပေးကြဖို့ကျောင်းဆရာမတွေပတ်သက်အရန်ကိုလိုချင်နေရဆိုတဲ့အခြေအနေမျိုးတွေ့ရတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီအရေးကြီးတဲ့သိရှိမှု
သူတို့ဘယ်လောက်ထိအချိန်ကြာကြာလုပ်ခဲ့ရပြီလဲလို့ဆိုတဲ့အခါကျတော့မတ်စတာတွေကစကားတွေကျွန်မရေးဝန်ထမ်းတွေကမှ90ရာခိုင်နှုန်းကအခုအချိန်ထိဆယ်လတိတိကိုယ့်အိမ်ကိုမပြောင်းရတဲ့လူတွေစောင်းနေတာနေပြီးတော့လုပ်ခဲ့ရတာသူတို့အလုပ်တွေဘယ်လောက်ဝင်ပြီးနေလဲဆိုတာကိုရှိမယ်ဆိုရင်တော့ဖြူတီကျင်းကတပတ်ကို90စက်တက်လို့ရတဲ့လူတွေဖြစ်တယ်ဒီနေ့အားလုံးပေါင်း80နဲ့400ခိုင်နှုန်းက average ပြောမဆိုရင်ဒီနေ့မျိုးဒီဝေးရတဲ့အချိန်က4နာရီကနေ9နာရီထိကြာဒီနေ့အလုံးလုံးဖို့ဆိုတာတော်တော်ပင်ပန်းတဲ့ကိစ္စပါ။ဇာတိလူကလည်းပမာပြားပူတဲ့အခြေအနေမျိုးရှိတယ
်။ဟုတ်ကဲ့ဆရာကြီးဒီတခြားစိုးရိမ်မှုတွေ
ကိုဗစ်ကူးစက်ရေးဆောင်ရွက်နေရတာအချိန်ပြေနဲ့လုံးလို့ရသလားဆိုပြီးတော့မေးဖို့တော့80ခိုင်နှုန်းကတော့ဘလို့တဲ့ဒီလိုချိန်မိပြီးတော့လုံးသေးနေတယ်ဆိုတဲ့အခြေအနေကိုဖြေတာဒါကတော့တော်တော်လေးကိုစိုးစနာနဲ့အားကိုခွန်ဆိုင်လုပ်နေတယ်လို့သူတို့ကပြောတယ်။ဒါပေမဲ့တရားကိုပင်ပန်းနေသလားဒီလို90ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာကိုရုပ်ပိုင်းဆိုင်ရာကိုအလွန်ပင်ပန်းနေပါတယ်ပြောတယ်ဗျ။အဲ့ကြတော့ဒီဒီချိန်နေရာရောများနေသလားဆိုတော့80ရာခိုင်နှုန်းကများလို့နေပါပြီ။သူတို့ရဲ့ကိုယ်ပိုင်အခြေအနေအားလုံးကိုပြည့်ပြီးတော့ပေးထားပါတယ်လို့ပြောတဲ့အခြေအနေမှာရှိ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ